နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနဲ့စစ်တပ်ကပြန်ပြီးတော့တရားစွဲပြီးတရားရုံးကနေအမြင့်ဆုံးထောင်ဒဏ်ချမှတ်လိုက်တဲ့အပေါ်ရှုံချကြောင်းစနစ်စစ်သားကိုအောင်ကိုထွေးကိုအမြင့်ဆုံးပြန်လှုပ်ပေးဖို့အရက်ပဲလူအဖွဲ့အစည်း150ကျော်ကဒီကနေ့တောင်းဆိုလိုက်ပါတယ်။ဒါဟာကလေးစစ်သားအဖြစ်အရမစုဆောင်ခံရသူနိုင်ငံသားတယောက်ရဲ့မိမိနှင်နာမှုအပေါ်လှုပ်လှစွာထုတ်ဖော်ပြောဆိုခြင်းကိုချိုးနှင်ရာရောက်သလိုမြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကလေးသူငယ်အခွင့်အရေးစာချုပ်ကိုချိုးဖောက်ရာကြတယ်လို့လည်းအရက်ဖက်လူအဖွဲ့အစည်းတွေကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။အသေးစိတ်ကိုတော့မတ်စုမွန်ကပြောပြမှာပါ
။ဟုတ်ပါတယ်။ကလေးစစ်သားဖြစ်တဲ့အတင်းအဓမ္မစူဆောင်းခံခဲ့ရတဲ့အကြောင်းသတင်းမီဒီယာကိုထုတ်ဖော်ပြောကြားခဲ့တဲ့ကလေးစစ်သားဖြစ်ခဲ့ဘူးသူကိုအောင်ကိုထွေးကိုစစ်တပ်ကနေပြီးတော့နိုင်ငံတော်အကြီးအကျယ်ပြည့်စုံမှုပုံမှန်905ခွေနဲ့တရားစွဲဆိုလိုက်ပြီးတကုံစိတ်ကန်းတရားရုံးကနေဖေဖော်ဝါရီလ28ရက်နေ့ကအမြင့်ဆုံးထောင်ဒဏ်နှစ်နှစ်ချမှတ်လိုက်တာဖြစ်ပါတယ်။ဒါအပြင်ကိုအောင်ကိုထွေးတရားရင်ဆိုင်နေရချိန်မှာလည်းတရားရုံးပေါ်မှာမထီမဲ့ငင်ပြုမှုနဲ့ထောင်ဒဏ်6လချမှတ်ခဲ့တယ်လို့နိုင်ငံတော်အထိမ်းအမှတ်တစိုက်ပုံမှန်9နဲ့လည်းထပ်တိုးတရားစွဲဆိုထားပါသေးတယ်။ကလေးငယ်ဘဝကအချိုးဖောက်ခံရတဲ့ကလေးအခွင့်အရေးချိုးဖောက်ခံရမှုနောက်ကလေးစစ်သားအဖြစ်စုဆောင်းခံရတဲ့နေ့နာမှုတွေကိုထုတ်ဖော်ပြောဆိုခဲ့သူကိုနေ့နာမှုကိုဖန်တီးပြုလုပ်သူဘက်ကပဲပြန်ပြီးတရားစွဲပြီးတော့တရားရုံးကနေအမြင့်ဆုံးထောင်ဒဏ်အဖြစ်ပေးခဲ့တာကအထူးသဖြင့်ကတော့အခြေခံလူခွေတရားဖြစ်တဲ့လူလက်စွာထုတ်ဖော်ပြောဆိုပိုင်ခွင့်ကိုချိုးဖောက်ရာကျတယ်လို့မြန်မာနိုင်ငံကသဘောတူလက်မှတ်ရေးထိုးထားတဲ့နိုင်ငံတကာကလေးငယ်အခွင့်အရေးစာချုပ်ကိုချိုးဖောက်ရာကျတဲ့အတွက်အရက်ဖက်အဖွဲ့အစည်းတွေဘက်ကဆန့်ကျင်ကြောင်းလူလက်စွာထုတ်ဖော်ပြောဆိုခွင့်လှုပ်ရှားမှုအဖွဲ့အစံရဲ့အမှုဆောင်ဒါရိုက်တာကိုဆောင်ခါကအခုလိုပြောပါတယ
်။အတက်မပြည့်ခင်ကလည်းတက်မလို့မှာတက်မပြည့်ပဲနဲ့ရှင်းမှုချမ်းပေးရတယ်ပေါ့နော်။အဲ့ဒီဟာလည်းတက်တက်ကြည့်လို့နဲ့ရှင်းမှုတစ်ခုပဲ။အဲ့ဒီရှင်းမှုကြည့်လို့နဲ့အပြင်ဒီစီစဉ်ခဲ့ရတာနဲ့ပတ်သက်ပြီးတော့ဒီမီဒီယာတွေပေါ်မှာပြန်ပြောတာတွေအတူအပြည့်အစုံရှင်းပြတာတွေလုပ်တဲ့ဟာကိုလည်းဒါငါအခါဝင်နဲ့တရားစွဲတယ်ဆိုတော့ပြည်မှုကြည့်လို့နဲ့ဆိုတော့တရားစွဲတယ်လို့ဖြစ်သွားတဲ့ပုံစံမျိုးဖြစ်တဲ့အတွက်ကျွန်တော်ဒီပေါ်မှာကြက်ဒီမရမယ်ဆိုတော့ကျွန်တော်တို့စဉ်းစားတယ်နောက်တစ်ခါကျတော့အဲ့လိုတင်မဟုတ်ဘဲနဲ့ဒီတရားကြီးရလည်းဒီဟာမှာပြည်နာရဲ့ဒီဘက်ကအကအကွယ်မပြီးဘဲနဲ့တူရလူကစက်မော်ဖြစ်တာရဲ့အဲ့ပုံမှာလည်းပေါကောင်းပါလိမ့်မယ်ဒီကြတော့ဒီတရားစွဲတဲ့ပုံမှာငါခါဝေးရအမြင့်ဆုံးဖြစ်တယ်ဖြစ်တယ်နှစ်မိကြီးကိုချလိုက်တာတော့တော်တော်ကြီးကိုရုပ်ပြုတ်ဆင်းပြနိုင်ရုံနဲ့
တိုင်းရင်းဒေသတွေမှာတိုင်းရင်းသားလက်နက်ကိုင်တွေနဲ့မြန်မာစစ်တပ်တို့ကြားစီးရင်တင်းမာမှုတွေဖြစ်ပွားနေစေမြန်မာနိုင်ငံလိုနေရာမျိုးမှာကိုအောင်ကိုထွေးလိုကလေးစစ်သားများများစွာရှိနေနိုင်သေးပြီးမတရားမှုတွေနဲ့ကြုံနေရတဲ့ကလေးစစ်သားတွေအနေနဲ့ဒီလိုအဖြစ်မျိုးတွေအပေါ်သတင်းမီဒီယာတွေနဲ့ပြည်သူကိုထုတ်ဖော်မပြောဆိုရဲအောင်လှုံ့ဆော်မှုဖြစ်နေဒီမိုကရေစီခွင့်မျိုးတိုးတက်ရေးလှုံ့ဆော်ဆောင်ရွက်မှုကော်မတီ ACDD ကမတင်စာရှင်းလင်းရေးကလည်းအခုလိုရှင်းပြပါတယ်
ပေါ်တိရလို့ဒါကမျိုးကိုကျွန်တော်ပြောနိုင်တာမပြီးနိုင်ရတဲ့အဲ့လိုကလေးစစ်သားအနိုင်ဖြစ်ခံရတဲ့ကလေးစစ်သားတွေတစ်ခါအနိုင်ဖြစ်မှာသူတို့မတော်ရတဲ့ကလေးစစ်သားတွေညောင်းများစွာရှိရင်အောင်ကိုထွေးဒီသူ့ရဲ့ခံစားချက်ကိုသူ့ရဲ့သူ့တုံ့ပြန်ရအောင်ပြောရတဲ့တတိရှိနေအဲ့လိုပြောရတဲ့တတိရှိခံစားရတဲ့လူတွေဘယ်တော့မှညောင်းများနိုင်မလဲဆိုတော့ကျွန်တော်တက်အောင်ဖြစ်ရတယ်ပေါ့နော်အာတရားဥပဒေစိုးမိုးရေးဆိုတဲ့ကိစ္စရဲ့ကြည့်ကိုအမှုတော်လည်းလောက်ပါမယ်ဆိုပြီးတော့သမဏတက်လက်ခံမှာပေါ့နော်သမဏတက်အနေနဲ့လည်းဒါကိုအရေးတကြီးဖြစ်ပြီးတော့သူ့ရဲ့တရားပြစ်မှုတွေကိုဒါပြန်ပြီးတော့စဉ်းစားတော့တရားနဲ့စဉ်းစားပြီးတော့ဒီလူငယ်လေးပေါ်မှာနောက်ဆက်ဘဝတန်းနေအတွက်ကိုကောင်းတော့ကိုရောက်အောင်ပေါ့နော်ဆွေးနွေးပြည့်တယ်လို့မြင်ပါတယ်ဟုတ
်နေလာခဲ့ရသူကလေးစစ်သားအပေါ်ချိုးဖောက်ခဲ့တဲ့အမှုတွေကိုမဖြေရှင်းပေးဘဲနဲ့ကျူးလွန်ခဲ့သူတွေဘက်ကပဲပြန်ပြီးတရားစွဲဆိုအပြစ်ပေးခဲ့တဲ့အပေါ်တက်ဆိုင်တဲ့အစိုးရစစ်တပ်တာဝန်ရှိတဲ့သူတွေဘက်ကဒီကိစ္စအပေါ်စနစ်တကျစုံစမ်းမှုတွေနဲ့စုံစမ်းစစ်ဆေးအရေးယူတဲ့ကလေးစစ်သားဖြစ်ခဲ့သူကိုအောင်ကိုထွေးကိုအမြန်ဆုံးပြန်လွှတ်ပေးဖို့နဲ့သူ့ကိုထပ်မံတရားစွဲဆိုထားတဲ့အမှုတွေကိုချွင်းချက်မရှိပြန်ရုပ်သိမ်းပယ်ထွက်ပေးဖို့ကိုလည်းအရက်ဖက်အဖွဲ့အစည်း150ကတောင်းဆိုလိုက်တာဖြစ်ပါတယ်ရှင်